ကချင်တိုင်းရင်းသူဂျနန်းလာတော်အပါဝင်ရန်ကုန်ခြေဆိုင်ကိုကိုတက်ကုမ္ပဏီတို့ကို UNDP ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်ရဲ့ And Peace ငြိမ်းချမ်းရေးဆု2015ခုနှစ်ငြိမ်းချမ်းရေးဆုရှင်တွေအဖြစ်နယူးယောက်ကုလသမဂ္ဂဌာနချုပ်မှာပေးအပ်ချီးမြှင့်ခဲ့ပါတယ်။အာရှဒေသတွင်ငြိမ်းချမ်းရေးနဲ့လူမှုအကျိုးပြုလုပ်ငန်းတွေအတွက်ဒီဇိုင်းမက်မက်ကြိုးပမ်းလှုပ်ရှားနေတဲ့အမျိုးသမီးအမျိုးသားတွေနဲ့အဖွဲ့အစည်းတွေကိုဂုဏ်ပြုတဲ့အနေနဲ့2010ပြည့်နှစ်ကစတင်ပြီးတော့ And Peace ငြိမ်းချမ်းရေးဆုကိုကုလသမဂ္ဂကချီးမြှင့်နေတာပါ။အပြည့်အစုံကိုမန်အင်ဂျင်နိုင်ကဆက်ပြီးပြောပြပေးပါမယ်။
2015ခုနှစ်အတွက် And Peace ငြိမ်းချမ်းရေးဆုချီးမြှင့်ခံရတဲ့ကချင်တိုင်းရင်းသူဂျနန်းလာတော်ဟာမြန်မာနိုင်ငံမှာအမျိုးသမီးအဖွဲ့အစည်းတွေရဲ့ငြိမ်းချမ်းရေးတည်ဆောက်မှုလုပ်ငန်းတွေအကောင်အထည်ပေါ်အောင်စီစဉ်ဆောင်ရွက်နေသူတဦးဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းနယူးယောက်ကုလသမဂ္ဂဌာနချုပ်မှကျင်းပခဲ့တဲ့ And Peace ငြိမ်းချမ်းရေးဆုချီးမြှင့်ပွဲအခမ်းအနားကိုဂျနန်းလာတော်ကိုယ်တိုင်တက်ရောက်ပြီးတော့ဆုကိုလက်ခံရယူခဲ့ပါတယ်။အထူးသဖြင့်မြန်မာအစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားအပြစ်ခတ်ရစဲရေးစာချုပ်လက်မှတ်ရေးထိုးနိုင်ရေးလုပ်ငန်းစဉ်မှာရှာရှာပါပါကချင်အမျိုးသမီးတအုပ်အနေနဲ့ပါဝင်ခွင့်ရခဲ့ပြီးသူ့ရဲ့ကြိုးပမ်းဆောင်ရွက်မှုတွေကြောင့်လူသိများလာခဲ့တာပါ Shalom Foundation ရဲ့လက်ထောက်ညွှန်ကြားရေးမှူးတအုပ်အနေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာပါဝင်ခဲ့တဲ့အတွေ့အကြုံကိုသူကအခုလိုပြောသွားပါတယ
် Shalom Foundation အနေနဲ့ကငြိမ်းချမ်းရေးတည်ဆောက်တဲ့လုပ်ငန်းတွေအဓိကဖြစ်ပါတယ်အဲ့ဒါကအထူးသဖြင့်ဒီငင်းချမ်းရေးဆွေးနွေးတဲ့လုပ်ငန်းစဉ်မှာငင်းချမ်းရေးစပွဲဝိုင်းမှာပေါ့လေမအနေနဲ့ကသူ့တွေအကျိုးဆောင်နေတဲ့ဝိုင်းပရိုဒုဆောင်ရပါတယ်အဲ့တော့အဲ့လိုလှုပ်ဆောင်ခြင်းအပြင်ဒီနေ့တန်လဲရှိလို့တခါတည်းတန်းလို့ရှင်လဲသိငင်ရတာလည်းရှိပါတယ်ဟိုကိုယ်စိတ်ထဲမှာတော့ကိုကလူအများစုကတော့အမျိုးသားတွေရဲ့ကြားမှာကိုကဒီအလုပ်တွေလုပ်ရတယ်အဲ့ဒီလူတွေကြားမှာကိုကဘလို့ပြောဆိုရမလဲပေါ့ပြီးလို့ရှိရင်ဒါကတာမန် CS ကိုစီဝေးပွဲလည်းမဟုတ်တကယ်နိုင်ငံရဲ့အရေးကြီးဆုံးစီဝေးပွဲတစ်ခုဖြစ်တယ်ဒါအပြင်နှစ်ဖက်ကတက်ဆိုင်တဲ့ခေါင်းဆောင်တွေကထိုင်တဲ့စီဝေးဖြစ်တယ်ပေါ့လေအဲ့တော့ကိုကအများကြီးဒီ process ကို guide လုပ်ပေးရမယ်ဟိုဘက်လည်းမပါဒီဘက်လည်းမပါတဲ့ပုံစံနဲ့ process ကို guide လုပ်ပေးရမှာဆိုတော့ကိုကပြောပုံစုပုံကအစတော်တော်လေးကိုသတိထားပြီးတော့ပြောခဲ့ရပါတယ်
ဒါပြင်မြန်မာဒီမိုကရေစီကူးပြောင်းရေးမှာတိုင်းရင်းသားအဖွဲ့အစည်းတွေနဲ့အမျိုးသမီးတွေရဲ့ပါဝင်မှုအခမ်းကဏ္ဍမြင့်တင်ရေးတိုင်းရင်းသားအရက်ဖက်ခေါင်းဆောင်များ Foreign ကိုဂျနန်းကဦးဆောင်ခဲ့တာပါမြန်မာနိုင်ငံရဲ့အနာဂတ်တိုးတက်ဖို့နိုင်ငံလုံးဆိုင်ရာဆွေးနွေးပွဲမှာအမျိုးသမီးနဲ့အရက်ဖက်အဖွဲ့အစည်းတွေပါဝင်ရေးဟာမရှိမဖြစ်လိုအပ်တယ်လို့သူ့အနေနဲ့ယုံကြည်ထားတယ်လို့လည်းဆိုပါတယ
်အထူးသဖြင့်ဒီကျွန်တော်တို့ဖြစ်ချင်တဲ့မြင်ချင်တဲ့ငင်းချင်ရရဖို့ဆိုတော့တရားမျှတမှုပါရမယ်အဲဒါကြောင့်တရားမျှတမှုရှိတဲ့အုပ်ချုပ်မှုစနစ်ပေါ်ထွန်းလာရတဲ့အတွက်ဒါဆက်ပြီးတော့အားလုံးနဲ့ပူးပေါင်းပြီးတော့ဆောင်ရွက်သွားမယ်ဆိုတာကတော့အများကြီးခံယူပါတယ် And Peace Award ရတာကလည်းဒါလူတွေကလည်းဒါရတဲ့နယ်လို့ယူဆတဲ့အတွက်ကြောင့်လည်းပြီးတယ်လို့ကိုကစပြီးတော့ခံယူလာတာပေါ့လေကိုကိုကိုချီးမွမ်းတာတဲ့ပတ်ဝန်းကျင်ကနေပြောအတူအတိမတ်ပြပေးတာကိုကတော်လို့ရှိတာ
ဒီနှစ် And Peace ငြိမ်းချမ်းရေးဆုချီးမြှင့်ခံရတဲ့အဖွဲ့အစည်းတွေထဲမှာတော့မြန်မာနိုင်ငံကကိုကိုတက်ဤပညာကုမ္ပဏီလဲပါဝင်ပါတယ်သူတို့ကုမ္ပဏီကနေထုတ်လုပ်တဲ့ Mobile Phone Applications App ဟာမြန်မာနိုင်ငံမှာကိုဝင်ဆောင်အမျိုးသမီးတွေနဲ့ကလေးငယ်တွေရဲ့မိဘတွေအတွက်အရေးကြီးတဲ့ကျန်းမာရေးဝန်ဆောင်မှုတည်င်းအချက်အလက်တွေကိုမိုဘိုင်းဖုန်းမှာအလွယ်တကူရှာဖွေလို့ရအောင်ဆောင်ရွက်ပေးနေတာဖြစ်တယ်လို့ကိုကိုတက်ကပူးတွဲတည်ထောင်သူလည်းဖြစ်ဦးဆောင်ညွှန်ကြားရေးမှူးလည်းဖြစ်တဲ့မိုက်ကယ်လွင်ကပြောပါတယ
် Someone in Myanmar anywhere they are as long as they have a phone in their hand they suddenly have access to quality health information
မြန်မာနိုင်ငံမှာဘာလို့မဆိုဘယ်နေရာမှာပဲဖြစ်ဖြစ်လက်ထဲမှာဖုန်းရှိနေတာနဲ့အရေးချင်းမီခိုင်လုံတဲ့ကျန်းမာရေးဆိုင်ရာဝန်ဆောင်မှုသတင်းချက်လက်တွေကိုရှာဖွေကြည့်ရှုနိုင်မှာဖြစ်ပါတယ်ဒါဟာလည်းကျွန်တော်တို့ရဲ့ရည်မှန်းချက်ဖြစ်ပါတယ
်ကိုကိုတက်ကိုမြန်မာနိုင်ငံမှာ2012ခုနှစ်မှာစတင်တည်ထောင်ခဲ့ပြီးကျန်းမာရေးနဲ့ဆိုင်တဲ့ mobile app ကိုပထမဦးဆုံးထုတ်လုပ်ခဲ့တာဖြစ်ပါတယ် UNDP ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်ကနှစ်စဉ်ချီးမြှင့်တဲ့ And Peace Awards 2014ခုနှစ်အတွက်ငြိမ်းချမ်းရေးဆုရှင်တွေအဖြစ်မြန်မာတိုင်းရင်းသူတွေဖြစ်တဲ့နော်အောင်လှ၊မိကွန်းချန်နွမ်းနဲ့မဝေဝေနူတို့ဟာပထမဆုံးအကြိမ်ချီးမြှင့်ခံခဲ့ရပါတယ်ရှင်။